ဒုတိယကမ္ဘာစစ်အတွင်းမြန်မာနိုင်ငံမှာကြာဆုံးခဲ့တဲ့အမေရိကန်စစ်သည်တွေကိုဂုဏ်ပြုတဲ့အခမ်းအနားကိုမန္တလေးမြို့မှာဒီကနေ့ကျင်းပတဲ့အကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်ကြွင်းရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်ကတဆင့်အမေရိကန်စစ်သည်တွေရဲ့ဖြစ်နိုင်ခြေရှိတဲ့လူသားရုပ်ကြွင်းတွေကိုစကိုင်းတိုင်းဒေသကြီးစာလင်းကြီးဒေသတစ်ဝိုက်မှာမကြာသေးမီကရှာဖွေတွေ့ရှိခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ရုပ်ကြွင်းတွေကိုဘယ်သူဘဝဖြစ်တယ်ဆိုတာသိနိုင်ရေးခွဲခြားစစ်ဆေးဖို့အတွက်ဟာဝိုင်ပြည်နယ်မှာရှိတဲ့ DBAA ဓာတ်ခွဲခန်းကိုပို့သွားမှာဖြစ်ပြီးအဲဒီပြန်လည်တည်ယူပို့ဆောင်တဲ့အခမ်းအနားကိုလည်းမန္တလေးပြည်ပဆိုင်ရာလေစိတ်မှာဒီကနေ့ကျင်းပပါတယ် DBAA အနေနဲ့မြန်မာနိုင်ငံမှာ2003-2004ခုနှစ်မှာရှာဖွေရေးအစီအစဉ်3ချိန်လုပ်ခဲ့ပြီး2013ခုနှစ်နဲ့2019ခုနှစ်တွေမှာ9ချိန်လုပ်ခဲ့တဲ့အကြောင်းဒုတိယကမ္ဘာစစ်တွင်းမြန်မာနိုင်ငံမှာကြံရစ်ပျောက်ဆုံးပြီးတော့ရှာမတွေ့သေးတဲ့အမေရိကန်စစ်သည်632ဦးအခုအချိန်ထိရှိနေသေးတဲ့အကြောင်းအရင်လုပ်ခဲ့တဲ့ရှာဖွေရေးတွေရဲ့ရလဒ်အရစစ်သည်14ဦးရဲ့ရုပ်ကျွန်းတွေကိုရှာဖွေဖော်ထုတ်ထားနိုင်ပြီဖြစ်ပြီးဖြစ်နိုင်ခြေအများဆုံးရှိတဲ့ရုပ်ကျွန်းတွေကိုဆက်ပြီးရှာဖွေဖော်ထုတ်သွားမယ်လို့လည်းတန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးစကော့မာဆီယယ်ကဒီရှာဖွေရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုအကူအညီပေးမှုတွေအတွက်မြန်မာနိုင်ငံဆွေးရနဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ပြည်ထောင်စုကလှိုက်လှိုက်လှဲလှဲကျေးဇူးတင်ပါတယ်လို့ပြောထားပါတယ်